ရှမ်းပြည်နယ်ဖဲခုံမြို့နယ်မှာတိုက်ပွဲတွေကြောင့်အိုးရင်ဆွန့်ခွာဘေးလွရာကိုထွက်ပြေးနေရတဲ့ဒေသခံတွေအစားအသောက်ဆေးဝါးနဲ့အဝတ်အထည်တွေအတော်လေးကိုလိုအပ်နေပါတယ်စီဘီဒုက္ခသည်တွေကြားကိုဗစ်ရောဂါလက္ခဏာနဲ့နေမကောင်းဖြစ်တဲ့သူတွေလည်းရှိနေပါတယ်။တိုက်ပွဲဖြစ်ပွားတဲ့ကြေးရွာတစ်ဝိုက်မှာလည်းစစ်တပ်တွေတပ်ဆွဲထားတဲ့အတွေ့အစိုးရကြောက်ရွံ့ပြီးတော့နေရမပြန်နိုင်မဲဖြစ်နေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မက်ခင်ဖြူထွေးကပြောပြပေးပါရှင်
။ရှမ်းပြည်နယ်ဖဲခုံမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားအော်တိုဘာလကုန်ပိုင်းကလေးကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ကုံဆုံးကြေးရွာအုပ်စုနဲ့ခေါင်းဤကြေးရွာအုပ်စုကထောင်နဲ့ချီတဲ့ဒေသခံတွေနီးစပ်ရာကြေးရွာတွေမှာထွက်ပြေးတင်းရှောင်နေကြပါတယ်။စောင်းတွင်းဝင်လာတာနဲ့အမျှရာသီဥတုကအေးလာတဲ့အတွက်အစားအသောက်စေးဝါးအပြင်စောင်းနဲ့အနွေးတွေတွေလည်းလိုအပ်နေတယ်လို့ထွက်ပြေးတင်းရှောင်နေကြသူတွေကပြောပါတယ်။ဒီဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့ထွက်ပြေးတင်းရှောင်နေသူကတဲ့ရွာကန်တူက VWE ကိုအခုလိုပြောပြပါတယ
်။အရင်ရက်ပိုင်းလိုက်ရာသီတုတ်ကွေးများတော့လည်းကျန်းလာတယ်များတော်တော်များပါတယ်တရွာတရွာဆိုနေ30ရောက်35ရောက်တော့အဲ့ဒီရာကြပါလေ
စိပေဒုက္ခတွေအတွက်စားတောက်ကုန်နဲ့စောင်းအင်ကြီးအဝတ်အစားတွေကိုဖဲခုံနဲ့လွိုက်ကော်ဘက်ကပရိုက်တာအဖွဲ့တွေကနှစ်ကြိမ်လောက်လာရောက်လှူဒန်းပေးထားတယ်လို့ပြောပါတယ်ဒါပေမဲ့ရေရှည်အတွက်အများကြီးလိုအပ်ချက်ရှိသေးတယ်လို့လည်းပြောပါတယ်ပြီးခဲ့တဲ့အောက်တိုဘာလ22ရက်နေ့တုန်းကဖဲခုံမြို့အခြေစိုက်စစ်ကောင်စီရဲ့ကင်းစခန်းတစ်ခုကိုဖဲခုံ PDF တွေကတိုက်ခိုက်ခဲ့ရတာကစပြီးဖဲခုံမြို့နယ်ဘက်မှာတိုက်ပွဲတွေဖြစ်နေတာပါခေါင်းဤကျေးရွာအုပ်စုမှာဆိုရင်နိုဝင်ဘာလ2ရက်နေ့ကစပြီးနိုဝင်ဘာ9ရက်မနေ့ကအထိနေ့စဉ်ရက်ဆက်တိုက်ပွဲတွေဖြစ်နေပါတယ်။လွဲပတာရွာ၊ပူချေရွာ၊ကုံဆုံရွာနဲ့လုံကာရွာတွေနားမှာစစ်တပ်လှုပ်ရှားမှုတွေပစ်ခတ်မှုတွေရှိနေတာကြောင့်ဒေသခံတွေဘေးလွတ်ရာကိုကြောက်ရွံ့ပြီးထွက်ပြေးနေကြပါတယ်။လွဲပတာရွာဘက်မှာလောလောဆယ်တိုက်ခိုက်မှုတွေမရှိဘဲနေနေတာကြောင့်ဒေသခံတို့ပြန်လာကြတာရှိပါတယ်။ဒါပေမဲ့အလုတ်ကိုင်မရှိလို့စားတောက်ရေးအခက်အခဲဖြစ်ပြီးထမင်းနဲ့မှန်အောင်မစားနိုင်ဘူးလို့လွဲပတာရွာသားတို့ကပြောပါတယ်။ချောင်းဆိုးဖျားနာတဲ့သူတွေများလာပြီးတရွာလုံးနီးပါးကိုဗစ်လက္ခဏာလိုမျိုးဖြစ်နေကြတယ်လို့လည်းပြောပါတယ်
။ရွာတန်းဆိုလည်းကိုဗစ်ကြောင့်အဲ့လိုမျိုးလော့ဒေါင်းချတာရှိတယ်၊ကျွတ်ပြေးတဲ့နေရာတန်းလည်းအဲ့လိုမျိုးအဆင်မပြေတော့ရှိတယ်ဗျာ။အခုကိုဗစ်ရွာထဲမှာကိုဗစ်တော့မချိဘူးဗျ။ကိုဗစ်ဟောစာတော့ဘယ်လိုပြောတော့ရာတီတုတ်ကွေးလောက်ပဲဗျာ။တရွာလုံးလုံးလိုအဲ့လိုမျိုးဖြစ်ရကြ။
ဒီလိုအခြေအနေတွေဖြစ်နေပေမဲ့ကိုဗစ်ကပ်ရောဂါရှိမရှိစစ်ဆေးနိုင်တဲ့အခြေအနေလည်းမရှိကြဘူးလို့ဒေသခံတွေကပြောပါရယ်။စီးဝါအလုံလောက်မရှိတာကြောင့်ဒေသခံတွေဟာနေမကောင်းဖြစ်ရင်တောင်ကိုနီးကိုဟန်နဲ့ပဲကုသနေကြပါရယ်။စစ်ပေးလို့ရထွက်ပြေးနေကြတဲ့ဒုက္ခသည်အလုံးကစစ်ပွဲတွေအဆုံးသက်ပြီးကိုယ့်ရဲ့ရွာမှာငြင်းငြင်းချမ်းချမ်းပြန်နေကြတယ်လို့ပြောနေကြပါရယ်ရှင်။